တင်တော်ဝင်းမဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းမှားယွင်းမှုတွေတန်းတဲ့ချီရှိခဲ့တယ်လို့တပ်မတော်ကဇက်တိုက်ထုတ်ပြန်နေပြီးရွေးကောက်ပွဲပြဿနာတွေဆွေးနွေးဖို့ပါတက်တန်းကြံနေတဲ့လွှတ်တော်သူစီဝေးခေါ်ဖို့အပယ်ခံရတာကဖွဲ့စည်းပုံနဲ့ညီမညီမေကွန်းထုတ်လာတာကဘာကိုရည်ရွယ်တာပါလဲဒီပြဿနာကိုဘလို့ဖြေရှင်းတင်တာကိုနိုင်ငံရေးလိလာသုံးသက်သူတပ်မတော်အရာရှိနယ်ဝန်ကြီးဟောင်းနောက်အစိုးရပါတီပြောခွင့်ရနဲ့ရွေးကောက်ပွဲကျွမ်းကျင်သူတို့ကိုမေးရမှာပြန်ချိုင်းဝန်ကြီးဟောင်းဥယျာဉ်ထွက်ကအခုလိုစရှင်းပြပါတယ
်2020ရွေးကောက်ပွဲမှာနိုင်ငံရေးအန်ဒီပါတီရဲ့တရားဝင်မှုပေါ်မှာသက်သေနဲ့ဒီလိုသက်တမ်းရရှိချင်ရှိခဲ့တဲ့သူတွေအထောက်အထားပြအောင်လုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ပထမနိုင်ငံရေးပါတီပေါ့လေဒီကဒီကံကျိုးသက်ကပြောတဲ့ပုံမှာလည်းရွေးကောက်ပွဲကော်မရှင်တွေရောအစိုးရတို့ကရွေးကောက်ပွဲအကျိုးကာလတွေကဘာမှတုံ့ပြန်လို့မရှိခဲ့တဲ့ကြောင့်လို့ရွေးကောက်ပွဲပြီးတဲ့အခါမှာတော့ပေါ်စီးဖို့ခြေကားဥပဒေခြေကားမျိုးရောပြီးကြတဲ့ရွေးကောက်နိုင်ငံရေးကဏ္ဍကပါဝင်ရမယ်ဆိုတဲ့အချက်ကိုစိုးပြတ်ပါပြောတယ်လို့ပြောမှာ
ဒါပေမဲ့ရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညင်းကတော့
ကျွန်တော်တို့ကတော့ရွေးကောက်ပွဲကော်မရှင်ညောင်းတီပြဿနာတက်တယ်လို့မြူဆပါအောင်အများပြည်သူနဲ့စောင့်ကြည့်လေလာလို့ရှိမှာဒီအင်မတန်ကြီးကြီးမားမားမတမမှုမရှိတဲ့နဲ့ပြီးသွားတယ်လို့အများစုကလက်ခံတာအဲ့တော့ဒါကိုအခုပြဿနာဖြစ်လာတာကတော့ဒီရွေးကောက်ပွဲအလွန်ကာလမှာတော့မိမိတို့ရမယ်ခွင့်ရည်မိမိတို့လက်ရှိခွင့်ရည်တွေအတွက်ဆိုရင်ပူပါမှုတွေပါဝင်တယ်လို့ကျွန်တော်ကမြင်တယ်
ဒီပေါ်ရွေးကောက်ပွဲစောင့်ကြည့်လေလာခဲ့တဲ့ Space Call ရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့မှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင်ကတော့
ရွေးကောက်ပွဲမတိုင်ခင်တော့ကတော့ရွေးကောက်ပွဲတရားမျှတမှုရှိမှာမဟုတ်ဘူးဆိုရင်တမတော်ကိုယ်တိုင်ဆွဆဲချက်တွေရှိပြီမယ်နောက်ပိုင်းမှာတော့အဲ့လိုဆွဆဲတဲ့ဆာလို့ရှိရင်ဒီမှာမတရားမှုရှိရင်အာဏာချက်တွေရှိရင်ဒါကိုတမတော်ကအမျိုးသားနိုင်ငံရေးတာဝန်တွေနဲ့ထုတ်ပြန်ဆိုသဘောမျိုးမြင်ပါတယ်ဒီမဲဆင်းနဲ့ပတ်သက်လို့ရှိရင်ဘယ်လောက်ထိမှန်တယ်ဘယ်လောက်ထိမှားတယ်ဆိုတော့တိတိကျကျပြောဖို့ကတော့ခက်တယ်။ဘာဖြစ်လို့ဆိုတော့ဘသူမှအဲ့လိုစနစ်တကျစမ်းစစ်လေ့လာမှုကိုမလုပ်နိုင်ဘူးပေါ့လေ။ဟိုအပိုင်းလိုက်ပိုင်းလိုက်လုပ်တာတော့ရှိတာပေါ့။ဒါပေမဲ့မဲဆင်းပြုစုပုံရဲ့ပုံစံကိုကြည့်မယ်ဆိုတော့မဲဆင်းမှာအားနည်းချက်တွေရှိနေတယ်ဆိုတော့လည်းလက်ခံတယ်။ဒါပေမဲ့ဒီမဲဆင်းအမားကြောင့်ဘယ်ပါတီရှုံးသွားတယ်ဘယ်ပါတီနိုင်သွားတယ်ဆိုတာမျိုးလို့ထိတော့ဖြစ်မယ်လို့ကျွန်တော်မယုံကြည်ဘူး။ဘာဖြစ်လို့ဆိုတော့မဲဆင်းနေထက်တာကဘယ်ပါတီကိုမဲပေးစေဆိုတာပြောဖို့ခက်တယ်။နောက်ပြီးတော့မဲဆင်းပေးတဲ့သူတွေကမဲပေးသလားမပေးဘူးလားဆိုတာခက်တာ
။အဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်လာနိုင်ပါလေလို့မေးရမှာဒေါက်တာမျိုးညွန့်က
ကျွန်တော်တို့ဥပဒေနဲ့အညီလုပ်စရာရှိတာပေါ့မှာပါအဲ့တော့ဥပဒေနဲ့အညီမဟုတ်ဘူးဒီအာဏာသိမ်းမဲ့စာကျင်ဆိုရင်ဒါတရားလက်ရှိဥပဒေပေါင်းအပြင်းဖြစ်ပါလေ
ဒါပေမဲ့ဥယျာဉ်ထွက်ကတော့အာဏာသိမ်းဖို့အခြေအနေကပြောင်းသွားပြီဆိုပြီးအခုလိုရှင်းပြပါတယ
်ကျွန်တော်က78 62ခုတိုနိုင်ငံကြီးအကျက်ပေးပြီးဖြစ်တဲ့အချိန်တုန်းကဝင်ရောက်ဆက်ဖက်နိုင်တဲ့တခုတည်းသောမိန်းကလည်းအာဏာသိမ်းတာပဲရှိတာ။ဒါတော့2008ကိုဒီလိုကြည့်ရအောင်လို့ဆွဲတဲ့အခါမှာနိုင်ငံရေးဖြစ်စဉ်ထဲမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ပေးထားတဲ့တို့ကြောင့်ကိုကြီးလုံးကြည့်ရအောင်ဒီပေါင်းနေရတယ်ပြောရမှာပေါ့နော်။အဲ့ဒါကိုကြော်လွန်ပြီးတော့အာဏာသိမ်းမယ်ဆိုတော့လိုအပ်တဲ့ဆိုတဲ့အကြောင်းပြချက်ကအင်တာနက်အကျောက်ကိုခရင်တော်လိမ့်မယ်။ဒါမျိုးကသူကြီးဆွဲခဲ့တဲ့နောက်ပြန်ဒီကိုခုနှစ်ချက်ကိုဒီကိုယ်နဲ့ပြန်ဖြစ်ဖို့ဖြစ်သွားမှာပေါ့။ဒါမျိုးဒီအာဏာသိမ်းမယ်လို့ခံပါနေတဲ့လူတွေဖြစ်နိုင်ကြီးအလုံးအလုံးနဲ့
ဒီနေရာမှာအခုပြဿနာအတွက်ဘလို့ဖြေရှင်းတင်တာကိုမေးရမှာဆိုင်းရဲကျော်စွာမြင့်က
ဒီရှင်မှာလာမယ့်ရွေးကောက်ပွဲတွေမှာမဲဆင်းကောင်းအောင်ဥပဒေပေါင်းပြည့်ပြည့်တောင်းလိုက်ဘလို့လို့ကြမလဲဆိုတာမျိုးကိုဟိုလုပ်စီချင်တယ်။တမတော်ရောပြောင်းကြနိုင်တဲ့ဖွံ့ဖြိုးပါတီရောဒါပေမဲ့တစ်ဖက်မှာလည်းဒီတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိရတယ်။ဘာဖြစ်လို့မဲဆင်းကမားနိုင်တဲ့အားနဲ့ချက်တွေရှိရတယ်။အဲ့ဒါကိုကော်မရှင်နေနဲ့လည်းနိုင်ငံရေးပါတီနဲ့တွေ့ဆုံပြီးတော့မှဘလို့ထိတော့မားနိုင်တယ်။ဒါပေမဲ့ဒီလောက်ထိတော့ဖြစ်နိုင်တယ်ဆိုတာကိုရှင်းပြတာမျိုးလုပ်ဖို့ကောင်းတယ်။အဲ့လိုမဟုတ်ဘဲနဲ့အမှားယွင်းမရှိတဲ့အောင်မျိုးနေတဲ့ခါမှာရွေးကောက်ပွဲအလွန်ကာလမတည်ငြိမ်မှုကိုပိုဖြစ်စေ
တယ်။ဒီပေါ်ဥယျာဉ်ထွက်ကလည်းသဘောတူလိုက်ပြီးဒေါက်တာမျိုးညွန့်ကတော့ထိပ်ပိုင်းခေါင်းဆောင်တွေတွေ့တာပိုကောင်းတယ်လို့ဆိုပါလေ
။မိမိတို့ရဲ့လိုလားချက်တွေကိုပုံမှန်လင်းတင်ပြပြီးတော့လက်ရှိနိုင်ငံရေးခေါင်းဆောင်တွေပေါ့ကျွန်တော်တို့အဖွဲ့ချုပ်ကခေါင်းဆောင်တွေပုံမှန်လင်းနေနိုင်ဆွေးနွေးကြတာကောင်းဆုံးပါပဲ။ဖြစ်နိုင်တာတော့ဆုံးဖြတ်ချက်ပေးနိုင်တဲ့လူချင်းတွေ့ဆုံတာကတော့ညံ့ညံ့အဖြစ်သက်တာပေါ့
။တကယ်တော့ဒီမိုကရေစီအသေးကူပြောင်းရမှာအရေးပါတဲ့ဒုတိယမြောက်ရေကွက်ပွဲပြီးမှလည်းအရင်အာဏာဆွဲခဲ့တဲ့တပ်မတော်ကျော်ထောင်နောက်ခံအရင်အစိုးရပါတီနဲ့လက်ရှိအစိုးရကြားရွေးကောက်ပွဲအငင်းခုံတွေဆက်ပြင်းထန်နေတာဘလို့ဆက်ဖြစ်မှာကိုတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ